လာမဲ့အာဆီယံကရှေ့တောင်အခြားနိုင်ငံများအသင်းဥက္ကဋ္ဌမြန်မာလုတ်ခွင့်နဲ့ပတ်သက်ပြီးအမေရိကန်နိုင်ငံနဲ့ EU ဥရောပသမဂ္ဂတို့ရဲ့စိုးရိမ်ပူပန်မှုကိုစစ်ဆိုးရနိုင်ငံခြားရေးဝန်ကြီးဦးညက်ဝင်းကခါချလိုက်ပါတယ်။အာဆီယံသင်းနှစ်ပတ်လည်စည်းဝေးပွဲတက်ရောက်ဖို့ဖိလစ်ပိုင်နိုင်ငံကိုရောက်ရှိသွားစဉ်နိုင်ငံခြားရေးဝန်ကြီးဦးညက်ဝင်းကမြန်မာပြည်အနေနဲ့အသင်းဥက္ကဋ္ဌလုတ်ဖို့တာဝန်ရှိတယ်လို့ပြောဆိုလိုက်ပါတယ်။ဒါပေမဲ့လို့မြန်မာပြည်အသင်းဥက္ကဋ္ဌလုံမှုနဲ့ပတ်သက်ပြီးအာဆီယံအသင်းထဲမှာစန့်ကျင်မှုတိုးလာတာကိုလည်းသူတက်ရောက်တဲ့စီဝေးပွဲအတွင်သူရင်ဆိုင်ရပါလိမ့်မယ်။အင်ဒိုနီးရှား၊ဖိလစ်ပိုင်၊မလေးရှားနဲ့စင်ကာပူနိုင်ငံတို့ကနိုင်ငံခြားရေးဝန်ကြီးများကမြန်မာပြည်တွင်းမှာဒီမိုကရေစီပြုပြင်ပြောင်းလဲမှုတွေအကောင်အထည်ဖော်ရင်ဖော်မဟုတ်ရင်အာဆီယံအသင်းအလှည့်ကျဥက္ကဋ္ဌလုတ်ခွင့်ဆုံးရှုံးနိုင်တယ်လို့စစ်ဆိုရကိုပြောဆိုထားပြီးဖြစ်ပါတယ်။ကမ္ဘောဒီးယားနိုင်ငံကတော့မြန်မာပြည်ဥက္ကဋ္ဌလုတ်ရေးအတားအဆီးများကိုစန့်ကျင်နေပြည်တွင်းရေးမှာဝင်မဆွဲရေးဆိုတဲ့အာဆီယံအသင်းရဲ့မူဝါဒကိုချိုးဖောက်ရရောက်တယ်လို့ဆိုပါတယ်